ခုတလောလူလူဆန္ဒခံယူဝဲကနီးကပ်လာနေတော့ဆန္ဒခံယူဝဲသတင်းတွေကိုပဲဆက်ပြီးနားဆင်ကြရမှာပါရှင်မြမစစ်စိုးရရဲ့ဆန္ဒခံယူဝဲဟာပြည်လုံးကျူဆန္ဒခံယူဝဲလို့ဆိုပေမဲ့လူလူရဲ့ဆန္ဒကိုလိမ့်လေလူယူမဲ့ပွဲဖြစ်တယ်ဒါကြောင့်မို့ဒါကိုမြမအကြောင်းသားလူအနေနဲ့ဖော်ထုတ်ဖွင့်ချသွားမယ်လို့ဘဂတများအဖွဲ့ချုပ်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ကိုသားညွန့်ဦးကထိုင်းနိုင်ငံမှာရောက်နေတဲ့ကိုသားညွန့်ဦးကအကြောင်းစုံကိုဆက်သွယ်မေးမြန်းထားတယ်ဆိုတော့ပြောပြပေးပါအောင်ရှင
်အခုလာမယ့်ဒီစစ်စုအဆနခံယူပွဲမှာကန့်ကွက်မဲတွေပေးခြင်းအဖြစ်စစ်စုအကိုအတန်တိတ်ဆန္ဒပြကြဖို့နဲ့အဲ့ဒီမှာမဲကလင်ကြမှုတွေရှိတာနဲ့ကဘာတိဖော်ထုတ်ဖွင့်ချသွားဖို့ဆိုပြီးတော့ဗကဇာများအဖွဲ့ချုပ်ကမြန်မာကျောင်းသားတူကိုတိုက်တွန်းချက်ထုတ်ပြန်ခဲ့တာပါလာမယ့်ဆန္ဒခံယူပွဲကိုဗကဇာအနေနဲ့ကတော့ဒီမဲကလင်ကြမှုတွေရှိလာမယ်လို့တတိချယုံကြည်တဲ့သဘောကိုဖော်ပြတယ်လို့ပဲဒီအချိန်မှာကျောင်းသားလှုပ်ရှားမှုတွေကိုသူတို့မြင့်တင်ဆောင်ရွက်သွားမယ်လို့လည်းပြောတဲ့သဘောမှတွေ့ရပါတယ်အဲဒါနဲ့ပတ်သက်ပြီးတော့ဗကဇာများအဖွဲ့ချုပ်ရဲ့ပြောခွင့်ရသူမနှင်းပွင့်ဝေကိုကျွန်တော်ဆက်သွယ်မေးမြန်းကြည့်ပါတယ
်ဟောက်ဒီတင်ညာချက်မှာကျွန်တော်အချက်၃ချက်ခွဲထားပါတယ်ပထမအချက်အနေနဲ့ကတော့ဒီနားဖဆစ်ဆိုးရရဲ့ဆန္ဒခံယူဝဲကမတရားဘူးဆိုတာကိုအခုချိန်ကလေးကအထင်ရှားတက်တည်ပြနေပြီဆိုတော့ကျွန်တော်တို့အချက်၆ချက်နဲ့ဖော်ပြထားပါတယ်ဒုတိယတစ်ခုအနေနဲ့ကတော့ဆန္ဒခံယူဝဲမှာပေါ့နော်အာရမအနိုင်ကျင့်မလို့အတီးပြုတ်ခဲ့ရင်ကျွန်တော်တို့ကျောင်းသားလူငယ်တွေအနေနဲ့လူတိုက်ပွဲတွေရောကျောင်းသားလှုပ်ရှားမှုတွေရောပါအရှင်ရောမြင့်ပြီးတော့ဆက်ပြီးတော့တိုက်ပွဲဝင်သွားကြဖို့ပြင်ထားရရှိတယ်ပေါ့နော်အဲအဲ့ဒီအတွက်ကြောင့်မို့လို့ကျန်တဲ့ကျောင်းသားတွေကိုလည်းဟိုပါဝင်ဖို့ကျွန်တော်တို့ကနှိုးတော်ထားခြင်းဖြစ်ပါတယ်နောက်သုံးချက်ကတော့ဆန္ဒခံယူဝဲမှာနားဖရဲ့ကလင်ကြမဲလိမ့်လည်မှုတွေအချင်းရောက်အနိုင်ကျင့်မှုတွေကိုအထောက်ထားတက်တည်တာရကတွေနဲ့ကျွန်တော်စနစ်တကျရယူပြီးတော့စောင့်ကြည့်လေးလာရေးလုပ်ဖို့ပေါ့နော်
အဲ့တော့ခုနကဘဂဒအနေနဲ့အခုဒီလာမယ့်ဆန္ဒခံယူပွဲမှာမတရားမှုတွေရှိလာမယ်မဲကလင်ကြမှုတွေရှိလာမယ်ဆိုစောင့်ကြည့်သွားမယ်ဖော်ထုတ်သွားမယ်ဆိုတော့ပြောတဲ့အရာဆိုတော့ဒီဘဂဒအနေနဲ့ကောကျောင်းသားအစုအဖွဲ့အနေနဲ့ကရောဒီတနိုင်ငံလုံးအတိုင်းအတာနဲ့ဘယ်လောက်ထိလုံနိုင်မယ်လို့ရောမနှင်းပွင့်ဝေယူဆလဲခင်ဗျ
ဘဂဒအနေနဲ့ရောနောက်ပြီးတော့တခြားဥမာအချင်းဟို generation wave တို့လို့ဟို2000ကမျိုးဆက်ကျောင်းသားတွေနောက် NLD လူငယ်တွေနောက်မဟာမိတ်လူငယ်တွေကျောင်းသားတွေအားလုံးပေါင်းပြီးတော့ကျမတို့တောက်ရှားမှုတွေကိုတောင်းရနေပါတယ်ခုဆိုလို့ရှိရင်ကျောင်းသီးသီးရောနော်ဟိုတိုင်းနဲ့ပြည်နယ်အသီးသီးကကျောင်းသားတွေရောထိဆက်မှုတွေကရှိနေပါပြီရှင်အဲ့တော့ဟိုကျမတို့လည်းပေါ်ပေါ်ထင်ထင်မလုံနိုင်ဘူးဆိုလို့ရှိရင်တော့မှဟိုအတက်နိုင်ဆုံးပေါ့နော်ကျမတို့လုံနိုင်တဲ့ညီဘက်ပေါင်းစုံနဲ့လှုပ်သွားမှာပါဆန္ဒခံယူပွဲမှာဒီမဲကလင်ကြမှုတွေနောက်ဝဲချင်းရောက်အနိုင်ကျင့်မှုတွေကိုကျမတို့အားလုံးစုပေါင်းပြီးတော့အစီရင်ခံစာတစောင်းထုတ်ပြီးတော့ကဘာကိုအတိပေးမှာဖြစ်ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေကတရားမဝင်ဘူးနောက်ကျောင်းသားပြည်သူတွေကလုံးဝလက်မခံဘူးဆိုတာကိုကျမတို့ဖွဲ့စည်းပုံအခြေခံဥပဒေကိုနိုင်ငံကအစိုးရတွေကအတိမတ်မပြုဖို့ကျမတို့တိုက်တွန်းတောင်းဆိုသွားမှာဖြစ်ပါတယ်
ခုဒီမြန်မာစစ်စိုးရကနေပြီးတော့ဆန္ဒခံယူပွဲလုပ်မယ်အဲ့တော့မတရားမှုတွေမဲကလင်ကြမှုတွေဖြစ်လာနိုင်တယ်ဆိုတော့ဒီမှာနှင်းပွင့်ဝေလို့ပြောဆိုချက်ကဘယ်လောက်ထိအခုအနေထားမှာခိုင်မာမာရှိတယ်လို့ယူဆရလဲခင်ဗျ
ဟုတ်ကဲ့အခုအနေထားမှာဆိုရင်ကျမတို့အထင်ရှားမြင်တွေ့နေရတာရှိပါတယ်ဥပမာအချင်းဟိုစစ်သားတွေဆိုလို့ရှိရင်မိမိရဲ့တည်ရင်းနေမှာပဲမဲပေးရတာလေနောက်ပြီးတော့ရဲတွေဆိုလို့ရှိရင်လည်းတပ်ဆိုင်ရာရဲစခန်းနေမှာလာမဲပေးရတာနောက်ဝန်ထမ်းနေရာလည်းသူတို့ရုံးနေမှာပဲမဲပေးရတယ်အထူးကျောင်းနေမှာဆိုလို့ရှိရင်လည်းဆရာဆရာမတွေကဒီကျောင်းမှာပဲမဲပေးရမျိုးတွေရှိနေရယ်ပေါ့နော်ဟိုမနေ့ကဆိုလို့ရှိရင်ရှေပုံသာလမ်းကဆိုင်နေပုတ်ကလေးကဆိုင်နေစေကန်းနေအားလုံးကိုခေါ်ပြီးတော့အစည်းအဝေးလုပ်ပြီးတော့ခြောက်ခံပဲအတင်းကျပ်တောင်းတာလေအဲ့လိုမျိုးတွေဟိုအများကြီးချင်းချောင်းနိုင်ခြင်းမှုတွေအများကြီးရှိပါတယ်ဒါအကြောင်းမို့လို့ဒီဆန္ဒခံပွဲကဖယ်လင်းထဲမှာအမှန်အတိုင်းမဖြစ်နိုင်ဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျ
ဒါကတော့ဘဂတများအဖွဲ့ချုပ်ရဲ့ပြောခွင့်ရသူတူဖြစ်တဲ့မနှင်းပွင့်ဝေဖြစ်ပါတယ်အခုလိုမျိုးလာမယ့်ဆန္ဒခံယူပွဲမှာမဲကလင်ကြမှုတွေရှိတာကိုဖော်ထုတ်ဖွင့်ချဖို့လူငယ်တဲ့အပတ်တွေတုန်းကပဲဒီ88မျိုးဆက်ကျောင်းသားအဖွဲ့ကလည်းတိုက်တွန်းခဲ့မှုပါတယ်အခုဒီနေ့လည်းပဲဒီပြည်ပမှာရှိတဲ့တပ်ပေါင်းစုအဖွဲ့9ဖွဲ့ကလည်းပူးတွဲပြီးတော့သတင်းထုတ်ပြန်ချက်တရထုတ်ရမှာဒီပြည်ရင်းဆန္ဒမဲပေးနိုင်သူကိုစီးပွားစုတဲ့နေရာတွေမှာကိုယ်လက်မှုတွေမမှန်ကန်မှုတွေရှိနေပြီးတော့ဒီလိုမျိုးမတမာမှုတွေကိုဆန္ဒခံယူပွဲမတိုင်ခင်အခုတည်းကတွေ့နေရပြီလို့သူတို့ကထောက်ပြထားပါတယ်ခင်ဗျာ